အာရှအဆင့်မြောက်ပိုင်းခီးစဉ်ထွက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးနဲ့ကာကွယ်ဝန်ကြီးတို့နှုတ်အားတောင်ကိုရီးယားနိုင်ငံကိုရောက်ရှိနေပါသည်။နိုင်ငံသားရဲ့ဝန်ကြီးအန်ထိုနီဘလင်ကန်ဟာတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးချွန်အီယောင်းနဲ့ဒီနေ့ပြေဆုံးပါတယ်။အမေရိကန်ကာကွယ်ဝန်ကြီးလွိုက်အော့စတင်အနေနဲ့လည်းတောင်ကိုရီးယားကာကွယ်ဝန်ကြီးဆူဝုတ်နဲ့ဒီနေ့ပြေဆုံးရမှာတရုတ်နဲ့မြောက်ကိုရီးယားနိုင်ငံတို့ရဲ့ဒေသတွင်းချင်းချောက်မှုအန္တရာယ်တွေကိုရင်ဆိုင်ရမှာနှစ်နိုင်ငံကြားမဟာမိတ်ခိုင်မာမှုကအရင်ထက်ပိုအရေးကြီးလာနေပြီလို့ပြောလိုက်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကန်နဲ့ကာကွယ်ရေးဝန်ကြီးအော်စတင်တို့ပေါင်းပြီးလဲတောင်ကိုရီးယားကာကွယ်ရေးဝန်ကြီးနဲ့နိုင်ငံသားဝန်ကြီးတို့နဲ့မနက်ဖြန်ကြက်သားရင်းနေမှာ 2+2 ခေါ်တဲ့ဆွေးနွေးပွဲကျင်းပသွားဖို့ရှိနေပါတယ်။ဒီမတိုင်ခင်ဂျပန်နိုင်ငံမှာရှိနေစဉ်တွင်အမေရိကန်ဂျပန်ပူးတွဲကြေညာချက်ထုတ်ရမှာတော့တရုတ်ရဲ့အတင်းကျပ်ဖိအားပေးမှုနဲ့တင်းမာလာမှုတွေအပေါ်အမေရိကန်ဘက်ကတုံ့ပြန်သွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကန်ကသတိပေးခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဘလင်ကန်နဲ့ကာကွယ်ရေးဝန်ကြီးအော့စတင်တို့အနေနဲ့ဒီနေ့အစောပိုင်းမှာဂျပန်ကနေထွက်ခွာခဲ့ကြတာပါဒီမတိုင်ခင်ဂျပန်နိုင်ငံသားဝန်ကြီးတိုရှီမီဆူမိုတီဂီနဲ့ကာကွယ်ရေးဝန်ကြီးနိုဘူရိုကီရှီရိုနဲ့တွေ့ပြီး TPP ခေါ်ပစိဖိတ်တလောမဟာမိတ်ချင်းမှုကိုထလောင်းတည်ထူခဲ့ကြပါတယ်ခင်ဗျ